ယူကရိန်းနိုင်ငံနဲ့ညီညာရေးဆွေးနွေးပွဲကနေတိုးတက်မှုတစ်ခုရမယ့်အခြေလက္ခဏာမရှိသေးဘူးလို့ရုရှားနိုင်ငံကဒီကနေ့ပြောပါတယ်36ရက်ကြာရုရှားကျူးကျော်စစ်အဆုံးတက်ဖို့ရည်ရွယ်ချက်နဲ့တူဂျီနိုင်ငံအစ္စတန်ဘူးမြို့မှာအင်္ဂါနေ့ကလုပ်ခဲ့တဲ့စစ်ဆေးညီနိုင်ပွဲတွင်တောင်းဆိုချက်စီရင်တစ်ခုကိုယူကရိန်းဘက်ကပေးခဲ့တယ်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကသတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်ယူကရိန်းတွင်လူငယ်ရေးဆိုင်ရာနိုင်ငံကအာမခံချက်တွေအပါအဝင်အပြည့်ခက်ရစီအလားအလာတစ်ခုအတွက်တမန်ချက်တွေကိုအင်္ဂါနေ့ကနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သမ္မတဗိုလိုဒီမီယာဇလင်စကီရဲ့တက်ထောက်သူကပြောပါတယ်။ယူကရိန်းအတွက်လူငယ်ရေးဆိုင်ရာအာမခံချက်ရမယ်ဆိုရင်မြောက်အတ္တလန္တိစာချုပ်နေတိုးစစ်မှားမိအဖွဲ့ဒါမှမဟုတ်တခြားစစ်မှားမိအဖွဲ့တွေနဲ့မဝင်ဘူးဆိုတာမျိုးလို့ဂျာနီမူဝါဒကိုချမှတ်မယ်လို့လည်းယူကရိန်းစစ်ဆေးညှိနှိုင်းရေးမှူးတွေကအဆိုပြုထားပါတယ်။ယူကရိန်းကတောင်းဆိုချက်တွေကိုစာနဲ့ရေးသားပြပူခဲ့တဲ့ပေါ်ရုရှားဆိုရကကြိုးဆိုပေမဲ့နောက်ဆုံးသဘောတူညီချက်တစ်ခုရဖို့ဘယ်လိုအလားအလာကောင်းမျိုးမှမတွေ့ဘူးလို့ရုရှားပြောခွင့်ရပက်စကော့ကသတင်းထုတ်တွေကိုပြောပါတယ်။ဒီတော့ဒီမှာပဲခီးစ်မျိုးရဲ့ပတ်ဝန်းကျင်ဒေသတွေကိုရုရှားကပြစ်ခတ်တိုက်ခိုက်နေလို့မဲလို့ယူကရိန်းအကြီးအကဲတာဝန်ရှိသူတွေကပြောတဲ့အကြောင်း AP သတင်းတပုတ်မှာရေးထားပါတယ်။မျိုးတော်ပတ်လည်ဒေသတွေကလူနေရပ်ကွက်တွေနဲ့ရတားအဆောက်အဦတွေကိုရုရှားကအကြိမ်30ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခီးစ်ဒေသစစ်တပ်ဌာနအကြီးအကဲအိုလက်ဇန်နာဘီလီယော့ကပြောတာကို AP သတင်းမှာဖော်ပြထားပါတယ်။